မနိုင်ငံရေးအချက်တဲကိုနိုင်ငံတကာအတိုင်ဝန်းရဲ့ဘုံလုံငန်းစဉ်၃ရက်ထဲကလုပ်ငန်းစဉ်တရားအဖြစ်ဆောင်ရွက်ကြဖို့အင်ဒိုနီးရှားနိုင်ငံတပ်ပရဂျိုကိုဝီဒိုတို့ကသူ့ရဲ့ကုလသမဂ္ဂထွေထွေကြီးလာကမှထည့်သွင်းပြောကြားသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုပတ်ထုတ်ထားပြီးအကြမ်းဖက်တိုက်ခိုက်နေကြတာလွဲချော်နေတဲ့ပါလက်စတိုင်းတွေရဲ့လွတ်လပ်ရေးနဲ့မြန်မာနိုင်ငံရေးအချက်အလက်ဟာကျွန်တော်တို့ရဲ့ဘုံလုံငန်းစဉ်ဖြစ်ကြရပါမယ်လို့တပ်ပရဂျိုကိုဝီဒိုတို့ကမနေ့ကပြောကြားခဲ့တာပါ
Perdekaan Palestina yang semakin jauh dari harapan serta krisis politik di Myanmar.
ASEAN ngau saung ni Jakarta ma twet song ga ja bi. Tabaw du nyi che 5 che yashi ga ja chao. Di 5 che ko kaung the phor nai phu Myanmar sit tak ga gari kawit ti phu lo at ba de lo le. Tabra Jo Ko Widodo ga set pyo twa ga ba de. Kaba Tai Win ga myo lin che chi chi ma ma tha shi ja da ko ti cha de saw ye che dwi. Let sout lat kain pya lo ya de ya lat dwi ne phie si ya ba me lo le.အင်ဒိုနီးရှားသမ္မတကတောင်းဆိုသွားပါတယ်ဒီတာဝန်တွေကကျွန်တော်တို့ပခုံးပေါ်မှာတင်ရှိနေပြီးကမ္ဘာအတိုက်ဝင်းကစောင့်စားနေကြတယ်လို့သူကဆိုပါတယ်ကမ္ဘာကြီးရဲ့အနာဂတ်အတွက်မျှော်လင့်ချက်တွေကိုပေးဖို့ကျွန်တော်တို့ရဲ့တာဝန်ဖြစ်ပါတယ်လို့ဂျိုကိုဝီဒိုတို့ကကုလသမဂ္ဂဆင်မင်းကနေပြောကြားခဲ့တာပါမြန်မာနိုင်ငံရေးကအကြိုက်ရိုက်နေပြီးစီးပွားရေးက18ရာခိုင်နှုန်းကျဆင်းနေတယ်လို့ ADB ခေါ်အာရှဖွံ့ဖြိုးရေးဘဏ်ကအကဲဖြတ်လိုက်တဲ့အချိန်မှာအင်ဒိုနီးရှားနိုင်ငံဟာG20 နိုင်ငံတွေရဲ့တဘာပိတာဝန်ကို2022မှာထမ်းဆောင်မှာပါဒီတာဝန်ကိုထမ်းဆောင်တဲ့အခါပါဝင်ပတ်သက်တူတိုင်းပါဝင်ရေးကဦးစားပေးအဓိကအကြောင်းအရာဖြစ်နိုင်မယ်လို့လည်းသူကပြောကြားသွားပါတယ်